နောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်စခန်းဖျက်သိမ်းမှုကိုလေ့လာဖို့အတွက်တောင်ကိုရီးယားသတင်းတောင်အဖွဲ့ကိုမြောက်ကိုရီးယားဘက်ကနောက်ဆုံးအချိန်မှာကပ်ပြီးအတည်ပြုလိုက်တာကြောင့်တောင်ကိုရီးယားသတင်းသမားရှစ်ဦးတို့မြောက်ကိုရီးယားကိုထွက်ခွာသွားပါပြီ။မနေ့အင်္ဂါနေ့ကကျင်းနိုင်ငံဘီဂျင်းမြို့တော်ကနေမြောက်ကိုရီးယားနိုင်ငံဝန်ဆောင်မြို့ကိုလေကြောင်းနဲ့ထွက်ခွာမယ်။အမေရိကန်ပြည်တွင်းတရုတ်ရုရှားတို့ကသတင်းတောင်အဖွဲ့တွေနဲ့အတူတောင်ကိုရီးယားသတင်းတောင်တွေလိုက်ပါဖို့မူလကအစီအစဉ်ထားတာပါ။ဒါပေမဲ့လည်းမြောက်ကိုရီးယားဆွေရကတောင်ကိုရီးယားသတင်းထောက်တွေကိုလက်မခံခဲ့တာကြောင့်အတူမလိုက်နိုင်ခဲ့ဘူးလို့တောင်ကိုရီးယားဆွေရကပြောပါတယ်။မြောက်ကိုရီးယားဆွေရကတောင်ကိုရီးယားသတင်းထောက်တွေကိုလာရောက်ခွင့်ပြုကြောင်းနှစ်နိုင်ငံနယ်စပ်ကအပြည့်အပမုံချင်ရန်ကဆက်ဆံရေးလမ်းကြောင်းကနေတဆင့်ဒီကနေ့မှအကြောင်းကြားလာတယ်လို့ပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကပြောပါတယ်။သတင်းထောက်ရှိဦးတို့ကမြောက်ကိုရီးယားနိုင်ငံဝန်ဆောင်ကိုစစ်တပ်လေးရင်းနဲ့တိုက်ရိုက်ကြံတန်းခဲ့ပါတယ်။အဲဒီကနေတောင်ထူထပ်ပြီးဝန်လံခေါင်တည်တဲ့ပြုံချင်းပြည်စံတပ်စခန်းကိုရောက်ဖို့အတွက်တော့ဆက်နေနိုင်ကြော်ကြာယထာစီအဲဒီကနေတဆင့်နိုင်နဲ့ချီပြီးတော့ကားတံတန်ကုန်းချောင်းတံတန်နဲ့တွားချရအောင်ပါပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার စံတပ်မှု6ခုစလုံးကိုလုတ်ခဲ့တဲ့ပြုံချင်းပြည်စံတပ်စခန်းကိုတော့မိုးလဝတအခြေအနေပေါ်မူတည်ပြီးဗုဒ္ဓဟူးနေ့ကနေတောက်ကြံနေအတွင်ဖျက်သိမ်းဖို့အစီအစဉ်ထားပါတယ်ရှင်။